မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကာယရောဂါကိုရင်ဆိုင်ကျော်လွှားနိုင်ရေးကုလသမဂ္ဂလူညီရေးကောင်စီပါဝင်နိုင်ငံတကာတာဝန်ကထိရရောက်ရေးယူဆောင်ရွက်ဖို့မြန်မာရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာတန်တမန်တွေတိုက်တွန်းလိုက်ကြပါတယ်မြန်မာစစ်တပ်ကိုဒီမိုကရေစီလမ်းကြောင်းမှဦးတည်အောင်လူညီရေးကောင်စီကဖိအားပေးဖို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်မကြီးဂျက်ဖီဒယ်လရန်တက်စ်ကတိုက်တွန်းလိုက်တာပါကူချင်ဟာအကြံဖက်မှုတွေရပ်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်ဖိအားတွေတိုးမြင့်ရမယ်အချိန်မှာအချက်တဲကိုငင်းချင်းတဲ့နည်းနဲ့ဖြစ်ချင်တာကိုကျွန်တော်တို့အားလုံးကအားပေးပါတယ်ဒါပေမဲ့လည်းမြန်မာစစ်တပ်အနေနဲ့ဂျကာတာမှာအာဆီယံရဲ့ဆုံးဖြတ်ချက်ကိုအလေးထားမှာမဟုတ်ဘူးဆိုတော့အတီအလင်းပြောထားပြီးဖြစ်ပါတယ်ဒါကိုဆက်ဆောင်နေမယ်ဆိုရင်အချိန်ကြာလေးလူတွေတွေလေးဖြစ်ပါလိမ့်မယ်လူငယ်ကောင်စီအနေနဲ့နိုင်ငံကငင်းငင်းရေးလူငယ်ရင်းနဲ့မြန်မာပြည်သူတွေကိုညီညီညွတ်ကာကွယ်ဆောက်ရှောက်ရမယ်တာဝန်ကိုပြက်ကွက်နေပါတယ်ကျွန်တော်တို့ဒီထက်ပိုလို့ဖို့လို့လို့လို့ဖို့လည်းအချိန်တန်နေပါပြီလို့ကုလသမဂ္ဂလူငယ်ရေးကောင်စီမှာကြာသာပြီးနေ့ကပါဝင်ဆွေးနွေးတဲ့ American Gentleman Delorantes ပြောသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်ဆင်အနာတင်ခဲ့တာ6လနီးပါးရှိလာပေမဲ့ဆန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ပြုပကတ်တွေဆက်လက်ပေါ်ပေါက်နေသလိုကိုဗစ်ကံရောဂါစတင်ရင်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရချိန်မှာပဲကုလသမဂ္ဂလူငယ်ရေးကောင်စီမှာအလို့သဘောဆွေးနွေးကြတာဖြစ်ပါတယ်မြန်မာရေးအာဆီယံပုံစံပေါ်တူညီချက်9ရက်နဲ့ကိုဗစ်ကံရောဂါကူးစက်မှုတွေဆိုးဝါးလာနေတာကိုကူညီနိုင်မှုရည်ရွယ်ပြီးပြည်ထောင်စုကကမကထလို့ဆွေးနွေးကြတာပါအွန်လိုင်းဆွေးနွေးမှုမှာပါဝင်ခဲ့ကြတဲ့အမျိုးသားညီညွတ်ရေးဆိုရအန်ယူဂျီအမျိုးသမီးရေးရာဝန်ကြီးဒေါ်စုဇနာလလဆုနဲ့ကချင်တိုင်းရင်းသားကွန်စတန်အန်ဆန်တို့ကတော့ဆီယနာတိမ်မှုကိုစန့်ကျင်လှုပ်ရှားသူတွေအပေါ်လူခွေချုပ်ပေါက်မှုတွေနဲ့နိုင်ငံရေးအခြေအနေကြားကိုဗစ်ကံရောဂါထိန်းချုပ်ဖို့မနိုင်မနှင်းဖြစ်နေတဲ့အခြေအနေတွေကိုလည်းအွန်လိုင်းဆွေးနွေးရမှာအလေးထားပြောဆိုသွားကြပါတယ်